ပြည်နိုင်ငံသားနှစ်ဦးတက်ခံရတဲ့လိင်ကျွလူတက်မှုနဲ့ပတ်သက်ပြီးတော့တည်တံပေးခံထားတဲ့မြန်မာရှေ့ပြောင်းလူသမားနှစ်ဦးရဲ့အယူခံကိုထိုင်းဘိုတရားရုံးချုပ်ကိုတင်ပြတဲ့အခါမှာနိုင်ငံသားတက်တဲ့နှစ်ဦးကိုခေါ်ယူပေးဖို့အချက်ကိုရုံးတော်ကခွင့်ပြုမယ်ဆိုရင်တောင်းဆိုသွားမယ်လို့မြန်မာတန်ရုပ်ကိုစားပြုရှိနေတယ်ကပြောလိုက်ပါတယ်အပြည့်စုံကတော့ထိုင်းခြေဆိုင်တရင်တော့မအေးမာကပြောပြပြီးမှဖြစ်ပါတယ်ဗျာ
ထိုင်းနိုင်ငံကအပန်းဖြေကျွန်းဖြစ်တဲ့လိင်ကျွန်းကိုလာရောက်လည်ပတ်တဲ့ကဘာလက်ခီးသွားနှစ်ဦးဟာ2014ခုနှစ်စက်တင်ဘာလ15ရက်နေ့မှာကျွန်းပေါ်မှာပဲတက်ဖြတ်ခံခဲ့ရတာပါဒီအတွက်မြန်မာလူငယ်နှစ်ဦးကိုထိုင်းရနာပိုင်တွေကလူတက်မှုမဒိမ့်မှုတရားမဝင်ဝင်ရောက်မှုအမှုခွနမှုနဲ့ဆွတ်ဆွဲထားပြီးကော့စမွေကျင်းထောင်မှာထိန်းသိမ်းထားပါတယ်အဲ့ဒီထိန်းသိမ်းသားစဉ်ကာလအတွင်းမှာတရားခံဘက်ကအကျိုးဆောင်ရှိနေတွေကနိုင်ငံသားနှစ်ဦးကိုတက်တည်အဖြစ်ထွက်ဆိုခွင့်ပြုဖို့တင်ပြခဲ့ပေမဲ့ကော့စမွေတရားရုံးမှာကောအယူခံတရားရုံးမှာပါပယ်ချခံခဲ့ရတာပါအခုဗဟိုတရားရုံးချုပ်ကခွင့်ပြုမယ်ဆိုရင်တော့ဒီအမှုနဲ့ပတ်သက်လို့သိရှိနိုင်တယ်လို့ယူဆရတဲ့နိုင်ငံသားနှစ်ဦးကိုတက်တေအဖြစ်ခေါ်ယူခြင်းနဲ့ဆိုပြီးမြမတန်ရုံးကိုကိုစားပြုပြီးတရားခဏနေဘက်ကနေအကျိုးဆောင်ပေးနေတဲ့ရှင့်နေဦးအောင်မျိုးတန်ကပြောပါတယ်
။ရှောင်းနဲ့ခရစ်စတိုဖာပါ။ရောက်ပါ။ဒါကူတော့အန်ဂေလိုမူလာတရားရုံးနဲ့ဒီတက်တေနေရာကိုတင်ပေးဖို့ဆိုပြီးတော့အန်ဂျီလိုကော့စမွေတရားရုံးမှာပြောခဲ့ပါတယ်။ဒါပေမဲ့တရားရုံးကအဲ့ဒီဟာကိုခွင့်မပြုခဲ့ဘူး။ဒါပေမဲ့အယူခံမှလည်းပြောတယ်ခွင့်မပြုဘူးသို့တော့အခုလိုနောက်ဆုံးအစ်မတရားယူမှမှရုံးတော်ကခွင့်ပြုတယ်ဆိုရင်တော့ဒါရုံးတော်ရဲ့သဘောတရားအကူချက်ဆောင်ရရမှာပါအဓိကတော့ရုံးတော်ရဲ့ခွင့်ပြုချက်ရဖို့လိုပါတယ
်နိုင်ငံသားနှစ်ဦးနဲ့တဦးကတော့တည်ဆုံးသူရဲ့မိတ်ဆွေဖြစ်ပြီးနောက်တဦးကတော့အဲ့ဒီကျွန်းကကျွန်းကြီးပိုင်နဲ့ AC ဘားမှာဂီတာတီးပြီးအလုပ်လုပ်နေသူတဦးဖြစ်ပါတယ်သူတို့ဟာဗြိတိန်နိုင်ငံသားနှစ်ဦးတက်ပြတ်ခံရတဲ့နောက်တစ်နေ့မှပဲကျွန်းကနေထွက်ခွာသွားခဲ့ကြသူများဖြစ်ပါတယ်သူတို့ကိုထိုင်းရဲကမင်းများစုံစမ်းမှုတွေအနေနဲ့လုပ်ခဲ့ပေမဲ့သူတို့ဟာလူတက်မှုနဲ့မတက်ဆိုင်ဘူးဆိုပြီးပြန်ဝင်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတဦးကတော့သူ့ရဲ့အခန်းမှာသွေးစွန့်နေတဲ့အဝတ်စားတွေရှိနေပြီးနောက်တဦးကတော့တင်ဆောင်သူတက်ခိုက်ခံရတဲ့ဒဏ်ရာဒဏ်ချက်မျိုးတွေကိုသူ့ရဲ့ခန္ဓာကိုယ်မှာတွေ့ရှိခဲ့တာပါ။သူတို့တွေကိုတက်တည်အဖြစ်ခေါ်ယူခွင့်ရမယ်ဆိုရင်တက်ဆိုင်ရာတန်ယုံတွေကနေတဆင့်ခေါ်ယူသွားမှာဖြစ်တယ်လို့လည်းပြောပါတယ်။
အဲအဲ့ဒါဆိုရင်တော့အငယ်တို့ကတိုင်ယုံချင်းဆက်သွဲပြီးတော့နားပြီးတော့တက်တီခံမှုဆောင်းဆက်ဆောင်ရမှာပါ
တရားလိုပြတက်တီ60ကျော်တင်ပြထားတဲ့အထက်က35ဦးခန့်ကိုတော့စစ်ဆေးမေးမြန်းခဲ့တာဖြစ်ပါတယ်တရားခံဘက်ကအကျိုးဆောင်ရှိနေတဲ့အဖြစ်ထိုင်းရှင်နေများကောင်စီကလူခွင့်ရေးရှိနေတွေကအမှုကိုလိုက်ပေးခဲ့တာပါတရားခံဘက်ကတက်တီတွေကတော့ခေါ်ယူမေးမြန်းနိုင်တာမျိုးတွေအနည်းငယ်သာရှိခဲ့ပေမဲ့တချို့ကတော့မြမပြီကိုအပြီးပြန်သွားကြသူတွေလည်းရှိပါတယ်မြမရှစ်ပြောင်းလို့တမခမန်းကြီး400လောက်အလုလုကန်နေတဲ့လက်ကျွမ်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပါတယ်2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆွဲဆိုခံခဲ့ရတဲ့မြန်မာလူငယ်နှစ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံရဲ့ကော့စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်အကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဗန်ခွန်ကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်